မင်္ဂလာရှိသောနေ့လေးဖြစ်ပါစေ။မျော်လင့်စရာလူငယ်ကဘာအစီအစဉ်အနေပြန်လည်ကြိုဆိုလိုက်ပါရစေ။ဒီနေ့မှာတော့တိတ်ခါရရဲ့ဆရာစိုင်းမျိုးမြင့်ရေးသားထားတဲ့ဖျားသခင်ချစ်ချင်းမြတ်တာဆိုတဲ့အကြောင်းအရာလေးကိုပြောပြပေးခြင်းပါရစေ။1982ခုနှစ်ဇယ်လပိုင်းကအမေရိကန်နိုင်ငံမိုင်ယာမီမြို့ကိုဦးတည်သွားနေတဲ့ဘတ်စကားလိုင်းတစ်ခုပေါ်မှာအမျိုးသားတဦးဟာရင်ခုန်စိတ်လှုပ်ရှားပြီးကနာမငြိမ်ဖြစ်နေပါရစေ။သူဟာအတော့ကိုအမူအရာပြက်ပြီးစိုးရိမ်စိတ်ကြီးမားလွန်းနေတာသိသာလွန်ပါတယ်။ဒီမျိုးသားဟာလိန်လယ်မှုလူရဲမှုတွေနဲ့ထောင်သုံးနေကြခဲ့သူဖြစ်ပါတယ်။အဲ့ဒီနေ့ကတော့သူထောင်ကလွတ်တဲ့နေ့ဖြစ်ပါတယ်။သူထောင်ကလွတ်မဲ့ရက်မတိုင်ခင်တပတ်လောက်ကတည်းကအကယ်၍သူမဟာသူ့ကိုခွင့်မလွတ်နိုင်ဘူးဆိုရင်နောက်အိမ်တော်ပြုလိုက်ပါ။သူနားလေခွင့်လွတ်ပါတယ်။သို့တော်လည်းသူမဟာသူ့ကိုခွင့်လွတ်ပြီးမေတ္တာနဲ့ကြိုးစားနိုင်မယ်ဆိုရင်သူအိမ်ပြန်လာမယ့်နေ့မှာမျိုးလေကောင်မှရှိတဲ့ဝတ်တိချပင်မှာဖဲချိုးအွာလေးကိုခြိထားပေးပါလို့သူ့ဇနီးတဲ့စီကိုစာတိုလေးတစ်စောင်သူကြိုတင်ရေးထားခဲ့ပါတယ်။ဒါကြောင့်လဲသူဟာတလန်လုံးစိတ်လှုပ်ရှားနေတာဖြစ်ပါတယ်။သူနေထိုင်ရာဂျော်ဂျီယာပြည်နယ် White Oak မြို့ကိုရောက်ဖို့နီးလာတော့ပိုစိတ်လှုပ်ရှားလာတယ်။ဒါကြောင့်လဲသူဟာသူ့ရဲ့အဖြစ်အပျက်တွေအားလုံးကားဒရိုင်ဘာကိုပြောပြပြီးမြို့လေကောင်ရောက်ရင်ကားကိုဖြည်းဖြည်းလေးမောင်းပေးဖို့နဲ့သူ့ကိုယ်စားဝတ်တိချပင်ကြီးမှာပဲဖဲချိုးအွာလေးခြိထားလားမခြိထားဘူးလားဆိုတာကိုကြည့်ပေးပါလို့အကူအညီတောင်းလိုက်တယ်။ကားဆရာသာမကားကားပေါ်မှာပါလာတဲ့သူတွေအားလုံးကလည်းသူ့ကိုကိုချင်းစာတဲ့အနေနဲ့သူ့ကိုစားကြည့်ပေးဖို့သဘောတူကြတယ်။သူကတော့မြို့ရဲကိုစဝင်တော့မယ်ဆိုတာနဲ့ခေါင်းငုံနေလိုက်တယ်။သူ့အကူအညီတောင်းထားတဲ့ဘတ်ကားဒရိုင်ဘာနဲ့ကားပေါ်မှာပါလာတဲ့လူတွေအားလုံးကတော့မြို့ရဲကိုကားစဝင်ပြီဆိုတာနဲ့ပါဇက်တွေအဟောင်းသားဖြစ်သွားရတယ်။ဘာကြောင့်လဲဆိုတော့မြို့ဝင်ဝမှာရှိတဲ့တပင်းတွေကနေစပြီးမျိုးလေကောင်ဝတ်တိချပင်အထီကိုအဝါရုံဖဲချိုးတွေခြိထားတာတွေ့လိုက်ရလို့ဖြစ်တယ်။ကားဒရိုင်ဘာနဲ့ခီးတယ်ရီအားလုံးဟာသူနဲ့အတူဝမ်းသာပီတိဖြစ်ကြတယ်။ကာယကံရှင်အမျိုးသားကတော့မျက်ရည်အရွှဲသားနဲ့ပေါ့။ဒီဖြစ်ပျက်လေးကမျိုးကလေးရဲ့သတင်းစာခေါင်းကြီးပိုင်းမှာပါလာတယ်။တနိုင်ငံလုံးဟိုးလီတကျော်ဖြစ်တဲ့အထီနာမည်ကြီးသွားတယ်။အဲဒီနောက်တော့အာဝင်လီဗင်းနဲ့ရက်ဆယ်ဘရောင်းတို့ကသချင်းဖြစ်ဖန်တီးလိုက်ပြီးတိုနီအော်လန်ဒိုနဲ့ဒွန်ဆိုဘိုအပ်လိုက်တယ်။အစောပိုင်းကတော့တိုနီအော်လန်ဒိုကဒီသချင်းစတိုင်တွေကသူဆိုနေကြမဟုတ်လို့ညင်းပေမဲ့နောက်ဆုံးတော့လေအာနန္ဒာနဲ့ပြီးရင်ပြီးရောဆိုတဲ့သဘောနဲ့ဆိုဖြစ်သွားတယ်။ဒါပေမဲ့1983 February လအလေလောက်မှာသချင်းသွင်းပြီးအခွေထွက်လာတော့ဘီလ်ဘုတ်ချတ်မှာနံပါတ်1ချိတ်သွားတယ်။နှစ်လအတွင်းမှာအချက်ရီ9တန်းကျော်ရောင်းရပြီး Grammy ဆုမျိုးစုံသိမ်းကြုံသိမ်းပိုက်လိုက်နိုင်တယ်။အဲ့ဒါနဲ့မက1983ခုနှစ်ရဲ့ကောင်းဆုံးသချင်းစုကိုလည်းရရှိခဲ့ပါတယ်။ဒါနဲ့လည်းမပြီးသေးပဲတိုနီအော်လန်ဒိုရဲ့ဘဝမှာအကောင်းဆုံးသချင်းလို့သတ်မှတ်ခံလိုက်ရပါတယ်။အဲ့ဒီချင်းလေးကတော့ Tie a Yellow Ribbon Round the Old Oak Tree ဆိုတဲ့သချင်းလေးပဲဖြစ်ပါတယ်။မြန်မာလိုတော့ဘူဘူဟန်တို့ဇော်ဝင်းထွတ်တို့ဆိုတာကြားဘူးလိုက်တယ်။ယူဇနာပင်ဘန်းနေကြမှာချစ်စရာအဖြစ်ရှိတယ်။ဖဲချိုးအွာလေးရဲ့ဆိုတာပေါ့။တကယ်တော့အဲ့ဒီချင်းလေးဖြစ်ပေါ်လာပုံအကြောင်းကိုပြောချင်တာထက်ဒီတချင်းလေးတွေကဇနီးတွေရဲ့ခင်မုန်းအပေါ်မှာခွင့်လွှတ်ခြင်းမေတ္တာကိုကျွန်တော်ဝင်ခန့်ကျင်တာပါဇနီးများတူရဲ့ခွင့်လွှတ်ခြင်းမေတ္တာနဲ့အတူစစ်မှန်တဲ့နောင်တနဲ့ပြန်လာတဲ့ခင်မုန်းတဲ့လူမိုက်ကြီးတို့ရဲ့အကြမ်းမှရှိတဲ့မေတ္တာစစ်မေတ္တာမှန်ကိုမြင်စေချင်တာပါအဲ့ဒါထက်ပိုပြီးမြင်စေချင်သိစေချင်တာကကျွန်တော်တို့ကိုအဆုံးမရှိချစ်နေခွင့်လွှတ်နေတဲ့ဖခင်သခင်ရဲ့ချစ်ခြင်းမေတ္တာပါစစ်မှန်တဲ့နောင်တရဲ့တန်ဖိုးစစ်မှန်တဲ့ခွင့်လွှတ်ခြင်းရဲ့တန်ဖိုးကိုအခြေခံနဲ့အချင်းတစ်ပုတ်ဟာကဘာကျော်သွားခဲ့တယ်။လူတွေကိုမျက်ရည်ကျစေတယ်။လူတွေကိုလွမ်းဆွတ်စေနိုင်တယ်ဆိုရင်ဒီကနေ့ကျွန်တော်တို့နောင်တမရခင်ကတည်းကခွင့်လွှတ်နေတဲ့ဖခင်ရဲ့မေတ္တာကျွန်တော်တို့မပြောင်းလဲခင်ကတည်းကချစ်ခဲ့တဲ့ဖခင်မေတ္တာကျွန်တော်တို့မကောင်းခင်ကတည်းကကျွန်တော်တို့အပေါ်အစဉ်ကောင်းခဲ့တဲ့ဖခင်ရဲ့မေတ္တာကျွန်တော်တို့ပြန်မလာခင်ကတည်းကကျွန်တော်တို့ကိုစောင့်မျှော်နေတဲ့ဖခင်ရဲ့မေတ္တာကျွန်တော်တို့မစုံလင်ခင်ကတည်းကစုံလင်တဲ့မေတ္တာနဲ့ကျွန်တော်တို့ကိုချစ်နေတဲ့ဖခင်မေတ္တာဝတ်တိချပင်မှာပဲဖဲချိုးဝါလေးတွေခြိထားတာတဲ့လဝကတိုင်းမှာအသွေးသွန်းအသက်ပေးခဲ့တဲ့တသက်ထင်ရှားကြီးမားတဲ့သခင်ယေရှုခရစ်တော်ရဲ့မေတ္တာအကြောင်းအသွေးတော်နဲ့ရေးထားတဲ့သခြင်းတနေ့ကောင်းငယ်မှာထင်ရှားမှာဖြစ်တယ်ဒီမေတ္တာကိုမြင်စေခြင်းနဲ့ဒီသခင်ရဲ့ချစ်ခြင်းကိုမြင်စေခြင်းနဲ့ဒီလိုမေတ္တာတွေနဲ့ဒီလိုချစ်ခြင်းတွေနဲ့သခင်ဟာကျွန်တော်တို့ရဲ့အိမ်အပြန်လန်းကိုပြင်ဆင်ရင်းစောင့်မျှော်နေတာပါထူချစ်ခြင်းကိုခံစားပြီးသခင်ရဲ့မျက်မှောက်တော်ကိုပြန်တိုးဝင်တတ်တဲ့အသက်တာဖြစ်ဖို့ဝေငှလိုတာပါယောမဩဝါဒစာအခန်းကြီး9 ငယ်ခုနှစ်ကရှင့်ထဲမှာဖြောင်းမတ်တော်သူအတွက်ကြောင့်အသေးခံမိသူရှိခဲ့၏သူတို့ကောင်းအတွက်ကြောင့်အသေးခံဝန်တော်သူရှိကောင်းရှိလိမ့်မည်မှန်စီတော့ငါတို့သည်အပြစ်ရှိစဉ်ပင်ခရစ်တော်သည်ငါတို့အတွက်ကြောင့်အသေးခံတော်မူသည်ဖြစ်၍ဖျားသခင်သည်ငါတို့ကိုအဘယ်မျှလောက်ချစ်တော်မူသည်ကိုငါတို့အားထင်ရှားစွာပြတော်မူ၏ဖျားသခင်သည်ချိန်တိုင်းမှာကောင်းမြတ်တော်မူ၏ဟာလေလုယာနားစင်ခွန်အားယူကြသူရောက်စီတိုင်းပေါ်ဘုရားသခင်ကောင်းချီးပေးပါစေ
Thank you.